အာနာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေဟာဒီကနေ့မှာတော့လမ်းမတွေပေါ်မှာဆေးသပိတ်ဆင်နွှဲခဲ့ကြပါတယ်။စစ်ကောင်စီလက်အောက်ခံလက်နက်ကိုင်တွေရဲ့တိုက်ခိုက်မှုကြောင့်ကြာဆုံးသွားသူတွေကိုရည်စူးပြီးတော့သွေးမသိပ်ဆေးသပိတ်ပြုလုပ်ခဲ့တာပါ။အချိန်ကာလနလကျော်ကြတဲ့အချိန်ထိစစ်အုပ်ချုပ်ရေးကိုလက်မခံဘဲပုံစံမျိုးစုံနဲ့ကန့်ကွက်ဆန္ဒပြနေကြတဲ့ရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကတင်ပြထားပါတယ်။
ဒီမိုကရေစီရဲတော်ဘုံအတွင်းမှာကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းတွေကိုရည်စူးပြီးတော့တနိုင်ငံလုံးအတိုင်းဒါနဲ့ဒီကနေ့မှာတော့ဆေးသပိတ်ကိုဆင်နွှဲဖို့လူငယ်တွေကတိုက်တွန်းခဲ့ကြတာပါ။သွေးမတိတ်ဆေးသပိတ်လို့အမည်ပေးထားတဲ့ဒီလှုပ်ရှားမှုကိုလမ်းမတွေရဲ့ထက်မှာဆေးအနီအောင်ပတ်ဖြန်းပြီးတော့သွေးဆွမ်းပြီးသေခဲ့ရသူတွေအတွက်ဝန်ထမ်းချင်းအထိတ်မဲ့အပါအဝင်သူတို့ကိုပြစ်ခတ်ခဲ့တဲ့စစ်ကောင်စီလက်အောက်ခံလက်နက်ကိုင်သူတွေကိုပါခြောက်ချားစေဖို့ရည်ရွယ်ပြီးပြုလုပ်ခဲ့ကြတာပါ။အာနာရှင်တော်လန်ရေးအတွက်ပုံစံမျိုးစုံနဲ့ဆန္ဒပြသပိတ်တွေပြုလုပ်ခဲ့ကြတဲ့အင်ဂျင်နီယာသပိတ်စစ်ကြောင်းဟာလည်းဒီကနေ့မှာအခက်အခဲတွေကြားတဲ့ကဆေးသပိတ်ကိုပြုလုပ်ခဲ့ပါတယ်
။စီစဉ်ထားတာတော့မနေ့စောစောထားလုပ်မယ်ပေါ့နော်။မနေ့စောစောထားလုပ်မယ်ဥစ္စာအနေနဲ့လုပ်ဖြစ်ပြီးတော့နည်းနည်းကြာသွားတာပေါ့လို့ဆိုမနေ့ကညနေတည်းကတို့တို့ဝယ်သွားလိုက်တဲ့ဆေးတွေကဆိုင်ရမားပြီးထည့်ပြီးလိုက်တာအကာလာတွေကလွဲနေတာ။အဲ့ဒါနဲ့ဟိုတို့ဆိုင်ဖွဲ့တဲ့အချိန်ပြန်ဆောက်ပြီးတော့မှမိုးရလေးရွာလေးလေးတောင်ကနမှန်နဲ့အဖွဲရတော့မပိုင်းဆက်တယ်ဗျာမမှန်လေးတဲ့လူကတော့အဲဆိုင်ဖွဲ့တဲ့ချိန်ဆောင်ပြီးတော့အဲ့ဒါလဲလဲပြီးတော့အဲ့ဒါနေကင်းကြောတစ်ချောင်းချက်ဆက်လုပ်တယ်ပေါ့နော
်စစ်တပ်ကနေအာဏာသိမ်းတာရပ်ပေါင်း60ကျော်လာတဲ့အချိန်ထိစန့်ကျင်တော်လှန်ရေးမှာပါဝင်နေကြသူတွေဟာအကြမ်းဖက်ဖြုတ်ခွင်းမှုတွေကြားတဲ့ကနေရရပုံစံနဲ့ဆန္ဒပြခဲ့ကြတာပါအင်ဂျင်နီယာတပိတ်စစ်ကြောင်းအနေနဲ့လဲလုံခြုံရေးအခက်အခဲငွေကြေးအခက်အခဲတွေရှိလာနေပေမဲ့အာဏာရှင်ကိုဆက်ပြီးစန့်ကျင်သွားမယ်လို့တပိတ်မှာပါဝင်သူတွေကပြောပါတယ်ဆန္ဒပြနေတဲ့သူတွေပေါ်မှာစစ်တပ်နဲ့ရဲတွေကလက်နက်အင်အားသုံးအကြမ်းဖက်ပစ်ခတ်လို့တေဆုံးသူက980ဦးထိရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ရဲ့ April 5ရက်နေ့စာရင်းမှာထုတ်ပြန်ဖော်ပြပါတယ်။ဒီအရေးအတွက်ကတော့ AABBB ကကောက်ယူရရှိထားတဲ့တေဆုံးသူအရေးအတွက်ဖြစ်ပြီးတော့စစ်တပ်နဲ့ရဲရဲ့အင်အားသုံးအကြမ်းဖက်လို့တေဆုံးခဲ့ရသူတွေကဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။တေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့အကြောင်းသားလူငယ်တွေပါဝင်ပါတယ်။ဆန္ဒပြလူငယ်တွေဟာအကြမ်းဖက်ဖြိုခွင်းခံရမယ့်ဒဏ်ကိုကာကွယ်နိုင်မှုအတွက်ခံတပ်တွေစောက်ပြီးတော့ခုခံတော်လှန်ခဲ့ကြပေမဲ့ကြာဆုံးသူများလာတဲ့နောက်မှာတော့လက်နက်ကိုင်တွေနဲ့ထိတ်တိုက်မတွေ့တော့ဘဲပုံစံပြောင်းဆန့်ကျင်နိုင်မှုအတွက်ဆောင်ရွက်လာကြပါတယ်။
တို့တို့ကအခုကကာကွယ်ရေးပေါ့ကာကွယ်ရေးတိုက်ခိုက်ရေးအပိုင်းသဘောမျိုးဖြစ်သွားပြီ။ဟိုဆန္ဒပြတဲ့အပိုင်းမဟုတ်တော့ဘူး။ဒီလိုဆန္ဒပြတဲ့လူတွေကိုဒီလိုဖြိုခွင်းခံဖြိုခွင်းမယ်ဆိုတဲ့အကြောင်းကျတော့ကာပါပေးမယ်။မထွက်ပေးမယ်ဒါမျိုးပဲရှိရမှာ။ဆန္ဒပြဖို့ကရက်ွက်ဒီမှာလုတ်တယ်ခင်ဗျာလုတ်တာကတော့ကျွန်တော်တို့သိရတဲ့လောက်ကတော့ဟိုတချို့ရက်ွက်ကလေးလူနည်းစုပေါ့နော်အယောက်20 30လောက်ဆွတ်ပြီးဆန္ဒပြတာမျိုးတွေရှိတယ်ခင်ဗျာဆန္ဒပြတာနဲ့တို့ကရောက်လာပြီးရတယ်ဖြိုခွင်းမယ်ဆိုတာမျိုးကြီးဖြစ်နေတော့ကျွန်တော်တို့မှာကလက်ရှိမှာအင်းရခင်ဗျာသိရဆိုနည်းနည်းလေးငြိမ်နေတယ်ခင်ဗျာငြိမ်နေပြီးသူပါလေဟိုပြီးသူအတားအောင်ကြွလိုက်ပေါ့နော်အတိုင်းညွတ်နေဆုံးအောင်ကြွလို့ရှင်တော့ဟိုကျွန်တော်တို့လည်းထွက်လာပြီးတော့ဟိုပြန်ပြီးတော့ကာကွယ်ဖို့ပဲရှိတော့တယ်ခင်ဗျာ
ဆန္ဒပြတပိတ်တွေဖြိုခွင်းခံရတဲ့အထက်ကြာဆုံးသူအများဆုံးရှိခဲ့တဲ့မြောက်ကလာပါမြို့နယ်မှာတော့လမ်းမတွေပေါ်မှာဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ချင်းချောက်မှုတွေကြားကနေအာဏာရှင်ကိုဆက်ပြီးဆန့်ကျင်နေကြတော့မှာ
နန်းကြားလေးတွေမှာပဲနေကြလို့ရဆက်တာနဲ့ဟုတ်ဖြစ်တယ်ဒီမှာလေးတွေအဲ့လိုဖြစ်ကိုင်းချာတယ်အများကြီးဆောက်ကိုရကတဲ့အဝိုင်းကြတော့မြို့နယ်ခံမှာ
အရသာဆိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့အာဏာသိမ်းလိုက်တဲ့ဆေးအုပ်ချုပ်ရေးကောင်စီရဲ့လုပ်ရအပေါ်မှာနှီးမျိုးမျိုးနဲ့ဆန့်ကျင်နေကြသူတွေကနာမည်ကျော်လူသိများသူတွေကိုရာသသက်ကြီးပုံမှန် 905 ကကြီးနဲ့အရေးယူတာတွေလည်းရှိပါတယ်။905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံထားရသူတွေကလူရှင်တော်ဇာကနာဥဒ္ဒရာကိုလည်းဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။နေပဲအသီးသီးမှာလူသိများသူတွေကို95ကကြီးနဲ့ဖမ်းဝရမ်းထုတ်ထားတဲ့အထက်မှာတော့ရုပ်ရှင်သစ်ဆောင်လူမင်းနဲ့ရဲတိုက်တို့ကိုစစ်ကောင်စီကဖမ်းဆီးထားပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့အာဏာသိမ်းလို့ရဲ့အပေါ်ကန့်ကွက်ဆန့်ကျင်နေတဲ့အချိန်မှာပဲမကြာခင်မှာကြားရောက်လာတော့မယ့်နှစ်တကူအတာကြံနဲ့နှစ်တကူပွဲတော်တွေကိုမဆွင့်နှဲကြဖို့နဲ့တကြံရက်တွေမှာအိမ်မြေမထွက်ကြဘဲနဲ့တပိတ်ဆင်နွဲပေးဖို့ကိုမြို့နယ်အသီးသီးကလူငယ်တွေကပြည်သူလူထုကိုတောင်းဆိုထားကြပါတယ်ရှင်။